မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်မှာတရုတ်တပ်မတော်ဘက်ကလုံခြုံရေးကင်းလက်မှုနဲ့အခြေအနေတွေပုံမှန်ဖြစ်အောင်ထိန်းချုပ်နိုင်ဖို့အလေးထားဆောင်ရွက်နေကြောင်းတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနကမနေ့ကပြောကြားလိုက်ပါတယ်။ဒီအတောအတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့ဆွေးနွေးဖို့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေပါတယ်။ပြည်စုံကတော့မတ်အင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းမြေဆက်မှာတိုင်းဒေသနဲ့နှစ်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကြောင့်နယ်ဆက်လုံခြုံရေးကိုထိခိုက်မှုတွေရှိနေတဲ့အပေါ်တရုတ်တပ်မတော်ကလုံခြုံရေးစစ်အင်အားအပြည့်နဲ့အသည့်အနေထားဆောင်ရွက်နေကြောင်းတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရန်ယူဂျင်းကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။同时中国军队积极配合地方
နယ်ဆက်လုံခြုံရေးခိုင်မာဖို့ထိန်းချုပ်ဖို့လုံခြုံရေးအကာအကွယ်ကိုပြင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသင့်ပြင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါတယ်။နိုင်ငံရဲ့အချုပ်အခြာနဲ့နေဆက်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြက်ပြက်သားသားအကာအကွယ်ပေးမှာဖြစ်ပါတယ
်။ဒါ့အပြင်နေဆက်ဒေသမှာပုံမှန်အခြေအနေတွေဖြစ်အောင်ထိန်းသိမ်းနိုင်ဖို့တရုတ်တပ်မတော်အနေနဲ့တည်နယ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးတရုတ်နယ်ဆက်ထက်ကျော်ပြီးထွက်ပြေးလာတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေကိုလိုအပ်တဲ့အကူအညီတွေပေးနေကြောင်းလည်းရန်ယူဂျန်းကပြောသွားပါတယ်
။中国军队对此表示严重关切。
မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေပေါ်တရုတ်စစ်တပ်အနေနဲ့လုံမဲစိုးရိမ်မခင်ဖြစ်မိပါတယ်။ဒါပြင်ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တရုတ်ဘက်ကလုံခြုံရေးစိုးရိမ်မခင်ဖြစ်မှုကိုအလေးနဲ့ထားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာနယ်ဆက်မှာစစ်ရေးထိန်းချုပ်မှုမြင့်တင်ဖို့မြန်မာဘက်ကအဖွဲ့အစည်းတွေတိတိယယောက်ဆောင်ရွက်ပြီးတော့နောက်တစ်ခါဒီလိုပြฏิပက္ခမျိုးထပ်ပြီးတော့မဖြစ်ဘူးတားဆီးနိုင်မယ်လို့တရုတ်ဘက်ကမျှော်လင့်ပါတယ
်အခုလိုတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတဲ့နေရာမှာမြန်မာအဖွဲ့အစည်းတွေဆိုတဲ့နေရာမှာတိုင်းဒေသနဲ့နှစ်ကိုင်အဖွဲ့တွေကိုရည်ရွယ်တာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူ American အခြေစိုက် Stimson Center ကတရုတ်သုတေသီယွန်းဆန်ကအခုလိုသုံးသပ်ပါတယ
် The reference that they have made to is Burmese parties.Although they did not specify which party
အခုလိုတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကမြန်မာအဖွဲ့အစည်းတွေလို့ရည်ညွှန်းပြောဆိုသွားပေမဲ့ဘယ်အဖွဲ့အစည်းကိုရည်ညွှန်းပြီးပြောတယ်လဲဆိုတာကိုတော့အတိအကျပြောမသွားပါဘူး။ဒါပေမဲ့တရုတ်အစိုးရအနေနဲ့ရည်ညွှန်းချင်တာကတော့ဒီကြိမ်စတင်ပြီးတိုက်ခိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကိုပို့ပြီးဦးတည်ပြောသွားတာဖြစ်ပါတယ်
။ဒီတော့တွင်မှာပဲတရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ29ရက်နေ့ကတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘာအကြောင်းအရာတွေအဓိကဆွေးနွေးသလဲဆိုတာအသေးစိတ်မသိရပါပဲ။မြမငင်းကြဲရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကပါဝင်ကူညီနိုင်မဲ့အခန်းကဏ္ဍကိုဆွေးနွေးနိုင်ကြောင်းယွန်းဆန်ကပြောပါတယ
်။ And so far the Chinese have been very conciliatory andat least demonstrated the cooperative tone in that discussion
အခုချိန်ထိတော့တရုတ်အစိုးရဘက်ကပြင်လဲပြင်းပြရေးလမ်းကြောင်းကိုလှုပ်လာခဲ့ပြီးဒီဆွေးနွေးပွဲတွေထဲမှာဆိုရင်လည်းပူးပေါင်းဆောင်ရွက်မှုအကြောင်းပြသနေပါတယ်ဒီတော့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်မယ်ဆိုရင်နံပါတ်1အချက်ကမြန်မာနိုင်ငံမြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်ပွဲတွေပြင်ပြီးစတာရဲ့နေဆက်လုံခြုံရေးကိုထိခိုက်စေတဲ့အခြေအနေကိုတရုတ်အစိုးရကအလွန်အင်မတန်မှစိတ်ပျက်မိပါတယ်နံပါတ်2အချက်ကတရုတ်အနေနဲ့မြမငင်းငင်းရေးဖြစ်စင်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းဆွေးနွေးနိုင်ဖို့သူတို့ရဲ့အခန်းကဏ္ဍကိုတိုးမြင့်ဆောင်ရွက်မယ်ဆိုတာကိုပြပြတတမီးစိမ်းပြလိုက်တာဖြစ်ပါတယ်
။ဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတပတ်ကြာခီးစဉ်ဖြင့်တရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ရှင်။